မလေးရှားနိုင်ငံမှာရှိတဲ့အလုပ်ရှင်အများပြားရဲ့တောင်းဆိုမှုတွေကြောင့်တစ်နှစ်ကျော်ကြာပြည်ပင်ထားတဲ့ကျွမ်းကျင်ရွှေပြောင်းအလုပ်သမားမျိုးပြန်လည်ခန့်အပ်ရေးအစီအစဉ်ကိုတင်းလာနေတာဆက်ခဲ့ပြီးတဲ့နောက်ကုမ္ပဏီတွေမှာအလုပ်လုပ်ချင်တဲ့အလုပ်သမားတွေဟာအလုပ်လုပ်ခွင့်ပါမစ်လျှောက်လော်တွေကိုချောက်ထားလို့ရနေပြီဖြစ်ပါတယ်။ဒါပေမဲ့မလေးရှားနိုင်ငံကလုပ်ငန်းရှင်တွေကတော့အခြေခံအလုပ်သမားတွေနှစ်ရှည်လုပ်ခဲ့မှုတွေကျွမ်းကျင်လုပ်သားတွေကိုသာအဓိကထားပြီးတော့ခန့်အပ်တာတွေရှိနေတယ်လို့ဆိုပါတယ်။အကြောင်းစုံကိုမတ်အေးမာကသတင်းပေးပို့ထားပါတယ်ခင်ဗျ။
မလေးရှားနိုင်ငံမှာတရားမဝင်နေထိုင်နေကြတဲ့မြန်မာအလုပ်သမားတွေအတွက်ကျွမ်းကျင်တဲ့အလုပ်သမားတွေကိုပြန်လည်ခန့်အပ်ရေးအစီအစဉ်ကိုမလေးရှားအစိုးရကဖေဖော်ဝါရီလ15ရက်နေ့ကနေစတင်ခဲ့ပြီးကုမ္ပဏီတွေမှာအလုပ်လုပ်ချင်တဲ့သူတွေကတော့အလုပ်လုပ်ခွင့်ပါမစ်တွေကိုစတင်လျှောက်ထားနေပြီဆိုပြီးမလေးရှားကမြန်မာအလုပ်သမားတို့ကပြောပြပါတယ်
ကျွန်တော်တို့ကုမ္ပဏီဖက်တော့လောက်တော့လောက်နေပြီဒါပေမဲ့လိုချင်တဲ့ကုမ္ပဏီတွေသွားအဲ့ကုမ္ပဏီတွေမှာကုမ္ပဏီရဲ့ port ပါမစ်တွေကိုအဲ့လိုမျိုးပုံစံနဲ့အကုန်လုံးတက်သူကခုလုပ်ပေးထားနေအခုလက်ထဲမှာစာအုပ်ရှိမယ်စာအုပ်ရှိမယ်အခုပါမစ်ထုတ်ရှင်တယ်အဲ့လိုမျိုးလူတွေလည်းတက်လျှောက်လို့ရတာပေါ့လက်မှတ်မရှိတဲ့လူကတော့နည်းနည်းအခက်အခဲရှိတာပေါ့အခုများသောအားဖြင့်လူတွေက operator တွေမယူရဘူးပေါ့ HUD ရဲ့ပုံမူတည်ပြီးမှ supervisor တွေ leader တွေအဲ့လိုမျိုးတွေကိုတော့များသောအားဖြင့်ယူကြတာပေါ့ operator ဆိုတော့အလုပ်သမားပေါ့စက်တင်မောင်းရမယ်ဟိုဝါတွေလောက်ရမယ်တက်ကြီးတွေလောက်ရမယ် leader တော့ကြီးကြီးရဲ့လူမျိုးပေါ့အာဒါလောဟာလောခိုင်းတဲ့လူမျိုးပါအဲ့လိုမျိုးပါဒီကအောက်ကြီးရဲ့လို့သမားရမလို့ဒီပေါ်နည်းနည်းအထက်ကလူမျိုးပါအဲ့လိုမျိုးလူတော့သူကခိုင်းကျင်တာပေါ့အဲ့လိုမျိုးအလုတ်ကျွမ်းကျင်တဲ့လူမှာပေါ့အလုတ်ကျွမ်းကျင်တဲ့လူထားလည်းလူခိုင်းကျင်တဲ့လူမထားဘူးအဲ့လိုမျိုးပုံစံနဲ့
အရင်တုန်းကတော့ကုမ္ပဏီတချို့ဟာပါမစ်လုတ်ပေးမယ်ဆိုပြီးငွေကြေးတောင်းခံပြီးလိမ်လည်တာကိုခံခဲ့ရတဲ့အတွက်မလေးရှားကမြန်မာတွေဟာအခုပါမစ်ထုတ်ပေးချိန်မှာစိုးရိမ်ပူပန်မှုတွေလည်းရှိနေလို့ဆိုပါတယ်။ဒါပေမဲ့လည်းနေရာရင်းကိုပြန်တာတဲ့ဆိုင်ရင်တော့အလုပ်လုပ်ခွင့်ပြန်ရတာဟာအခွင့်လန်းကောင်းတစ်ခုအဖြစ်ရှုမြင်ရပါတယ်
။ထုတ်လူတွေကကုမ္ပဏီမှာလုပ်ဝင်လုပ်ကြတယ်တချို့လူတစ်ထိပ်တွေကလိမ်လည်ပြီးမှပေါ့။ Okay မင်းတို့က passport တန်းထုတ်ပေးမလားခဲ့ငါတို့ဒီမှာလာလို့ဆိုလောက်တဲ့လူတွေရှိရပြီးတော့အေးချင်းတွေလိမ်တဲ့ပုံစံမျိုးလဲအဲ့လိုမျိုးလဲများတဲ့လူတွေခံကြရတာပေါ့ကိုယ့်နိုင်ငံမှာလုပ်ရင်တလောက်2-3000လောက်ရမယ်ပြီးကိုယ့်အလုပ်ကလည်းနည်းနည်းပြင်မဲ့မယ်ပြီးဒက်ကားစီနဲ့ဟိုတော့ဒီတော့နဲ့ဆိုတော့တိအချင်းမပြေဘူးပေါ့နိုင်ငံမှာလုပ်တော့တလောက်3-4000လောက်တော့စုမိတာပါလို့မျိုးပုံစံပေါ့မှာ
မလေးရှားကိုလာကြတဲ့မြန်မာအတော်များများဟာအလုပ်လုပ်ခွင့်ပါမရဖို့အပါအဝင်မြန်မာကျပ်ငွေ12,000လောက်အကုန်ခံပြီးလာကြရတာပါတချို့ကတော့တဝက်ကိုပေးချေပြီးတဝက်ကိုအလုတ်လုတ်ပြီးအကျိုးပြန်ဆက်ကြရပါတယ်မလေးရှားမှာအလုတ်လာလုတ်ကြသူတွေဟာတစ်လကိုမလေးရှားရင်းကငွေအနည်းဆုံး1,200ကနေ1,400လောက်ထိရကြတာကြောင့်မြန်မာနိုင်ငံမှာနေပြီးအလုတ်လုတ်တာတဲ့ဆိုင်ရင်တော့အဆင်ပြေကြတယ်လို့ဆိုပါတယ်ဒါပေမဲ့အများစုဟာအလုတ်လုတ်ခွင့်ပါမစ်မရှိတဲ့အတွက်အဖမ်းဆီးခံရမှုတွေလည်းကြုံနေရတာပါမလေးရှားနိုင်ငံမှာရှိတဲ့တရားမဝင်နေထိုင်သူတွေကိုမလေးရှားအစိုးရကဖမ်းဆီးပြီးထိန်းသိမ်းရေးစခန်းတွေကိုပို့ဆောင်ခဲ့ပြီးတဲ့နောက်မြန်မာအစိုးရအနေနဲ့သူတို့တွေကိုနေရရင်းကိုပြန်လည်ပို့ဆောင်ပေးနေတာဟာ2015ခုနှစ်ထဲမှာဆိုရင်လူဦးရေ9,000ကျော်လောက်ရှိနေပြီဖြစ်ပါတယ်မလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ရုံမှာ Everfine အလုပ်သမားဝန်ဆောင်မှုလုပ်ငန်းကနေလက်ပွေနှိတ်ခ900ကားက90စုစုပေါင်းမလေးရှားရင်းကငွေ950ကောက်ခံက G2G လို့ခေါ်တဲ့အစိုးရချင်းလှုပ်ဆောင်တဲ့အစီအစဉ်နဲ့ဝန်ဆောင်မှုပေးနေကြတာပါဒီအစီအစဉ်အရဈေးစကဝန်ဆောင်မှုဖြစ်ပေးရတဲ့မလေးရှားရင်းကငွေ950ထဲမှာလေရင်ဈေးရိတ်တော့မပါဝင်ဘူးလို့ဆိုပါတယ်ပြီးခဲ့တဲ့လပိုင်းတုန်းကပဲမလေးရှားနိုင်ငံကိုသွားကြမဲ့သူတွေအတွက်ဗီဇာကြေးကိုအရင်ကထက်စာရင်10,000တိုးကောက်ခံလိုက်တဲ့အတွက်မလေးရှားကိုအလုပ်သမားတင်ပို့နေတဲ့ကုမ္ပဏီတွေကြားမှာလည်းအဆင်မပြေမှုတွေဖြစ်ပြီးကုမ္ပဏီတွေကပြန်လည်ညှိနှိုင်းကြတဲ့အတွက်ပညာကျန်းမာခွင့်ပြုမိတ်ကြပြီးသားတင့်မြင့်ဆောင်2016ထိဗီဇာမဝင်ရသေးတဲ့အေဂျင်စီ62ခုကအလုပ်သမား3,000ကျော်ကိုသာအရင်နှုန်းထားအတိုင်းကောက်ခံသွားမယ်ဆိုပြီးဆုံးဖြတ်ခဲ့တာပါ။ကုမ္ပဏီတွေကတော့နေ့စဉ်နေ့တိုင်းအလုပ်သမားတွေကိုမလေးရှားနိုင်ငံကိုပို့ဆောင်ပေးနေတာတွေရှိနေပေမဲ့အခုတနင်္လာနေ့ကနေစတင်တဲ့ကျွမ်းကျင်အလုပ်သမားခေါ်ယူတဲ့အစီအစဉ်အရမလေးရှားကုမ္ပဏီအများစုကတော့နှစ်ရှည်လုံသက်ရှိတဲ့အလုပ်သမားတွေကိုသာအလုပ်လုပ်ခဲ့ပါမစ်တွေလျှောက်ထားခွင့်ပြုနေတယ်လို့လည်းမလေးရှားကအလုပ်သမားတွေကပြောဆိုကြပါတယ်ရှင်။